အမေရိကန်နိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ Texas ပြည်နယ်မှာဗုဒ္ဓဖူးနေ့ကဒမ်းမြေဩဇာဆဲ့ဦးမှာပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ9ဦးကနေ15ဦးလောက်ထိသေဆုံးနိုင်ပွဲရှိတယ်လို့ Texas အာဏာပိုင်တွေကပြောပါတယ် Texas ပြည်နယ်ဝါကူရဲတပ်ဖွဲ့ပြောခွင့်ရကတော့ဆဲ့ဦးမှာပောက်ကွဲမှုနဲ့အတူမိလောင်ခဲ့တဲ့နောက်မိသက်သမားတွေမိငိမ့်တက်ဖို့ကြိုးစားတဲ့ကြားကပဲအနာက West မြို့ကလေးကိုပါမိဆက်လောင်ခဲ့တာမို့လူပေါင်း160လောက်ဒဏ်ရာရရခဲ့ကြတယ်လို့ဆိုပါတယ်။အင်ဂျင်90ကနေ85အင်လောက်ရှိတဲ့အကွက်9ကွက်မှာမိလောင်ကျွမ်းခဲ့တာဖြစ်ပြီးပျက်စီးဆုံးရှုံးမှုကလည်းအတော်များနိုင်တယ်လို့ပြောပါတယ်။ West မြို့က2100လောက်ကိုမိပေးလို့ရပို့ဆောင်ပေးခဲ့ရတာပါ။ဒီထက်မှလူအုံကတက်ကြီးရွယ်ကိုတရားကြော်လဲပါပါတယ်။အခုလောလောဆယ်မှာအင်တွေမှာကြံနေသူပိတ်မိနေသူတွေရှိမရှိအရေးပေါ်ကယ်ဆယ်ရေးလုပ်သားတွေရှာဖွေနေကြပါတယ်။ဒီဓာတ်မြေဩဇာဆိုင်အုံမှာမိဘလို့စတင်လောင်ကျွမ်းတယ်ဆိုတာကိုအာနာဘန်တွေကမပြောသေးပါဘူး။ဒီအခင်းဖြစ်ပွားတဲ့နေရာကိုလောလောဆယ်မှာရာဇဝတ်မှုကင်းအဖြစ်ရဲတပ်ဖွဲ့ကအရေးယူဆောင်ရွက်နေပေမဲ့တက်တဲ့အထောက်အထားတစုံတရာမရသေးဘူးလို့လည်း West မြို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ဒီနေ့တော့မှရှိတဲ့အထက်တန်းကျောင်းကိုတော့အခုခါမှယာယီကယ်ဆယ်ရေးစခန်းဖြစ်ဖွင့်လှစ်ထားပါတယ်။အခင်းဖြစ်ပေါ်တဲ့နေရာကိုအနာဝန်းကျင်ကမြို့ရည်နဲ့ပြည်နယ်တွေကအရေးပေါ်အကူအညီပေးမဲ့သူတွေလည်းလာရောက်နေကြပါတယ်။